Voice of America in Burmese.
Mingla nyane kin ma tata shin myar shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ30ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လည်နေပါပြီ။ကျွန်မနှောင်းလာပါအခုညနေခင်းအစီအစဉ်တွေတောင်းယူပြင်ဆင်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမက်ကင်ဖြူထွင်းနဲ့အတူကြီးညာပေးသွားမှာပါ။WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဟာအမေရိကန်ပေါ်တိတ်ပြီးတော့ဆူဆူရွားရွားပြည်မှုဆက်ဆံနေပေမဲ့ဒီအဖွဲ့ကြီးကနေချက်ချင်းထွက်ဖို့အစီအစဉ်မရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။အပြစ်ခက်ရစဲထားမှုကိုအဆုံးသတ်လိုက်ပြီလို့အာဖဂန်သမ္မတအာရှရက်ဂါနီကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပါရှင်။မြန်မာနိုင်ငံမှာမကြခင်ရပိုင်းကအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းတိတိကျကျတက်သွားရမှာတာဝန်ရှိသူတွေရဲ့ထိန်းသိမ်းမှုနဲ့ပြန်ကျလာပေမဲ့ဘလောက်ကြာကြာထိန်းထားနိုင်မလဲဆိုတဲ့သတင်းမှာတော့
အမေရပါတော့ကြာနေရတော့သူမနေ့ပိုင်းမှာတော့ဝေသေးတဲ့လူမျိုးစီဝေးခေါ်ရအောင်နော်နေရင်းမဲရတော့ပန်းလုပ်ငန်းလုပ်တဲ့လူမျိုးစီဝေးခေါ်ရအောင်နော်အားရရတော့သူတို့ခေါ်ပြီးဆွေးနွေးတဲ့အချိန်မှာတော့ဒေါ်လာကြီးကတော့ဒီခုနပြောတဲ့ဒီအမြင်သေးလို့အဝေးသေး
မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာစိုးထွန်းပြောတော်တာပါပြည်စုံကတော့မကြခင်ကြားမှာပါဒါပြင်ထိုင်းနိုင်ငံတွင်နိုင်ငံခြားသားအလုပ်သမားမတ်ပုံတင်ခွင့်ပြုထားတဲ့နောက်ဆုံးရက်မှာမြန်မာနိုင်ငံကအလုပ်သမား2000လောက်ကျန်နေသေးတဲ့တွင်ထိုင်းလိုင်ကိုထဲပျောက်နေတဲ့ចောင်းသားတွေရှာဖွေတဲ့အခြေအနေတွင်ဆောင်းပါးတွေကိုလည်းပြည်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကွန်အောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်
ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေအမေရိကန်ပြည်ထောင်စုချက်ချင်းထွက်ခွာဖို့အစီအစဉ်မရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ် WTO ဟာအမေရိကန်ပေါ်တိတ်ကိုဆူဆူရွရွပြည်မှုလှုပ်ဆောင်နေတဲ့အကြောင်းကိုတော့မေရီလန်းပြည်နယ်ကနေနယူးဂျာစီပြည်နယ်အသွား Air Force One လေယာဉ်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်ထရမ့်ဟာဥရောပသမ္မဂ EU စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 မြောက်အတ္တလန္တိတ်စစ်ဆေးရေးအဖွဲ့ NATO ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO တို့နဲ့ပူးပေါင်းဆောင်ရွက်ရေးအစားပိုးပြီးတော့ထိတ်တိုက်တွေးဖို့ရည်ရထားပုံရတာနဲ့အမျှအခုလိုပြောဆိုလာတာပါအခုလအစောပိုင်းကလည်းကနေဒါနိုင်ငံမှာကျင်းပတဲ့စစ်မှုထိပ်သီးနိုင်ငံများအဖွဲ့ G7 စီးဝေးမှာထရမ့်မှာအမေရိကန်ရဲ့ယဉ်ဤတဲ့မဟာမိတ်တွေနဲ့အဆင်မပြေဖြစ်ခဲ့တယ်လို့2014ခုနှစ်ကယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုသိမ်းယူခဲ့တာကြောင့် G7 အဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းခဲ့တဲ့ရုရှားနိုင်ငံကိုအဖွဲ့ဝင်အဖြစ်ပြန်လည်လက်ခံဖို့တိုက်တွန်းခဲ့ပါရယ်။ဒါ့အပြင် NATO မြောက်အတ္တလန္တိတ်စစ်ဆေးရေးအဖွဲ့ကြီးဟာ NAFTA ကမြောက်အမေရိကလက်လက်စွာကုန်သွယ်ဖက်နိုင်ငံများအဖွဲ့လိုပဲဒီအဖွဲ့ဝင်ဖြစ်ရတာအမေရိကန်အတွက်နစ်နာနေကြောင်းပြောဆိုခဲ့တယ်လို့ XCO Internet သတင်းစာမျက်နှာမှာဖော်ပြထားပါရယ်။ဂျာမနီပြင်သစ်စပိန်နိုင်ငံတွေအနေနဲ့ဒီမဟာမိတ်တွေကိုကာကွယ်ဖို့ငွေကြေးပူဆိုင်ထုတ်သွင်းဖို့လိုပြီးသူတို့ဟာအမေရိကန်ပြည်ထောင်စုအပေါ်မတရားလုပ်နေကြတယ်လို့ Air Force One လေယာဉ်ပေါ်မှာ Trump ကပြောခဲ့ပါရယ်။ NATO ဖွဲ့နှစ်ပတ်လည်ထိပ်စည်းအစည်းအဝေးပွဲတက်ဖို့အတွက်ဥရောပကိုသမ္မတ Trump သွားမှာဖြစ်ပြီးအဲဒီနောက်ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့တီးခြားတွေ့ဆုံမှာဖြစ်တယ်လို့ရုရှားသမ္မတ Vladimir Putin နဲ့ဖင်လန်နိုင်ငံ Helsinki မြို့တော်မှာတွေ့ဆုံမှာပါ။ရုရှားတန်ဂိုရီးယားနဲ့ NATO အဖွဲ့ဆိုင်ရာအမေရိကန်သံမကြီးဟောင်းအလက်ဇန်ဒါဖာရှ်ဘောင်းကဒီကိစ္စဟာပူတင်အတွက်တော့ဒီထက်ပိုကောင်းစရာမရှိတော့ပါဘူး။ဒီမဟာမိတ်တွေကိုတုံးချပြီးထရမ့်နဲ့ပူတင်ကြားမိတ်ဖက်ဆက်ဆံရေးအသစ်တစ်ခုကိုဟဲလ်စင်ကီအစည်းအဝေးမှာအခိုင်အမာတည်ဆောက်သွားနိုင်ကြမှာပါပဲလို့ပြောပါရယ်
။အမေရိကန်နယ်စပ်မှာမိသားစုတွေနဲ့ခွဲခြားထိန်းသိမ်းခံထားရတဲ့ရွှေ့ပြောင်းကလင်းငယ်တွေကိုအစိုးရကသူတို့မိသားစုတွေနဲ့ပြန်လည်ပေါင်းစည်းပေးရမယ်လို့ဆုံးဖြတ်တဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်ဟာဒီကလင်းငယ်တွေကိုသတ်မှတ်ထားတဲ့အချိန်ထက်ပိုကြာပြီးထိန်းသိမ်းခံရတဲ့အခြေအနေဖြစ်စေတယ်လို့သမ္မတထရမ့်အစိုးရကပြောပါရယ်။လူမှုကြီးကြပ်ရေးစစ်ဆေးမှုတွေပြုလုပ်နေချိန်တွင်ထိန်းသိမ်းခံထားရသူတွေကိုမိသားစုနဲ့မခွဲဘဲတနေရာထဲမှာပဲတစုတစီနဲ့ထိန်းသိမ်းရမယ့်အကြောင်းတရားရေးဌာနကတောက်ချာနေမှာထုတ်ပြန်ခဲ့တာပါ။တရားရေးစနစ်အတွင်းလူမှုကြီးကြပ်ရေးနဲ့ဆိုင်တဲ့အမှုတွေထောင်ပေါင်းများစွာရှင်းနေနေပြီဖြစ်တာကြောင့်ထိန်းသိမ်းခံရတဲ့မိသားစုတွေအနေနဲ့လရီဓမ္မမုံနှစ်တွင်နဲ့ချီပြီးတော့တောင်မှထိန်းသိမ်းခံရနိုင်တဲ့အခြေအနေဖြစ်ပါတယ်။Florence သဘောတူညီချက်လို့လူသိများတဲ့ Federal တရားရုံးထုတ်ပြန်ချက်အရအရွယ်မရောက်သေးသူတွေကိုရက်20ထက်ပိုပြီးထိန်းသိမ်းထားခွင့်မရှိပါဘူး။ California ပြည်နယ် San Diego မြို့ကခရိုင်တရားသူကြီးတူကတော့မိသားစုနဲ့ခွဲခြားထိန်းသိမ်းခံရသူတွေကိုရက်30အတွင်းမှာပြန်လည်ပေါင်းစည်းခွင့်နဲ့အသက်5နှစ်အောက်ကလေးငယ်တွေကိုသတင်းနှစ်ပတ်အတွင်းမှာမိသားစုနဲ့ပြန်လည်ပေါင်းစည်းခွင့်ကိုပြီးခဲ့တဲ့အင်္ဂါနေ့ကချမှတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူကလေးငယ် 2000 လောက်မိသားစုတွေနဲ့ခွဲခြားထိန်းသိမ်းခံထားတဲ့အကြောင်းအစိုးရရရှိတွေကပြောဆိုထားပါတယ်။ရှင်ပြောင်းကလေးငယ်တွေကိုမိသားစုနဲ့ခွဲခြားထိန်းသိမ်းတာကိုလက်မခံကြတဲ့သူတွေကတော့ဒီနေ့ဝါရှင်တန်မြို့တော် DC, နယူးယောက် Los Angeles စတဲ့မြို့ကြီးတွေအပါအဝင်နေရာနဲ့မှာဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေကြပါရဲ့ရှင်
။အာဖဂန်ဆိုရဘက်ကတာလီဘန်တွေနဲ့အပြစ်ခံရစက်ထားမှုကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းအာဖဂန်သမ္မတအာရှရက်ဂါနီကပြောကြားလိုက်ပါတယ်။ အပြစ်ကရဆက်ထားမှုကိုအဆုံးသတ်လိုက်ပြီးဖြစ်တာကြောင့်အာဖဂန်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့စစ်ဆင်ရေးတွေပြန်စတင်နိုင်ပြီလို့သမရကဒီကနေ့စနေနေ့မှာပြောလိုက်တာပါတာလီဘန်ရဲ့အနေနဲ့လူတွေဆက်တက်နေမလားဒါမှမဟုတ်ရင်းရဲလမ်းစဉ်ကိုရွေးချယ်မလားဆိုတာသူတို့အပေါ်မှာသာမူတည်တယ်လို့သမရဂါနီကပြောပါတယ်အခုလာဇန်ပိုင်းကကြားရောက်တဲ့မွတ်စလင်တွေရဲ့၃ရက်ကြာဒီ Eid al-Fitr ပွဲတော်အတွက်ယာယီပစ်ကတ်ရဲဆက်ထားတာကိုတာလီဘန်တွေဘက်ကဆုံးသတ်လိုက်ပြီးတဲ့နောက်နိုင်ငံတော်ဝန်ကအာဖဂန်တပ်ဖွဲ့ဝင်အတော်များများသူတို့လက်ချက်နဲ့တည်ဆုံခဲ့ပါတယ်အပွဲတော်အတွက်အာဖဂန်ဆွေရဘက်ကပစ်ကတ်ရဲဆက်ပြီးတဲ့နောက်တာလီဘန်သဘုံတွေဘက်ကလည်းအပြစ်ခက်ရစဲခဲ့သလိုဒီနောက်မှာအစိုးရဘက်ကနောက်ထပ်ရည်တိုးပြီးတော့ဆယ်ရက်ကြာအပြစ်ခက်ရစဲထားမှုကိုဒီကနေ့မှာတော့အဆုံးသတ်လိုက်ပါတယ်တာလီဘန်အနေနဲ့အပြစ်ခက်ရစဲထားမှုကိုဆက်လက်ထိန်းသိမ်းထားပြီးတာလီဘန်ခေါင်းဆောင်ဟစ်ဘတ်ဂျူလာအခွန်ဇာဒါနဲ့တွေ့ဆုံခြင်းတဲ့နေရာမှာတွေ့ဆုံပြီးဒီငြိမ်းချမ်းရေးအတွက်ဆွေးနွေးကြဖို့သူ့ဘက်ကအစဉ်သင်မဲ့လို့မစ္စတာဂန်နီကဗိုလ်ထုနေရုံကပြောပါတယ်ဒါပေမဲ့အာဖဂန်ဆိုရဟာအမေရိကန်ကျိုးဆွဲရကနေတဲ့ရုပ်သေးဆိုရဖြစ်တယ်ဆိုပြီးတဘုံတွေဘက်ကဒီကလန်းချက်ကိုပယ်ချခဲ့တယ်လို့အမေရိကန်နဲ့ပဲတရိပ်ဆွေးနွေးမယ်ဆိုပြီးတောင်းဆိုခဲ့ပါတယ်ဒီတောင်းဆိုမှုကိုအမေရိကန်ဘက်ကတော့ပယ်ချလိုက်ပြီးငင်းငယ်လူငန်းစင်ဟာအာဖဂန်ပြည်ရင်းရေးပဲဖြစ်တယ်လို့အခိုင်အမာပြောဆိုထားပါတယ်ခင်ဗျာ
ကာဇာကဲမြောက်ဒေသတောင်ပိုင်းနယ်စပ်တစ်လျှောက်ပါလက်စတိုင်းနဲ့အစ္စရေးတပ်ဖွဲ့တွေကြောင့်တောက်ချက်နေတုန်းကအပြန်လည်တိုက်ခိုက်မှုတွေဖြစ်ခဲ့တာမှာအစ္စရေးဘက်ကပြစ်ခတ်မှုကြောင့်လူနေအောင်တိစုံခဲ့တယ်လို့ကာဇာဒေသစစ်မှားရေးဝန်ကြီးနဲ့ကာဇာမှာရှိတဲ့စစ်ဝန်ထမ်းတွေကပြောပါတယ်Can Yunis မျိုးဒီမှာအသက်73နှစ်အရွယ်ယောက်ျားလေးတစ်ယောက်ခေါင်းကိုထိမှန်သိဆုံးခဲ့ရဖြစ်ပြီးနောက်တဦးကတော့အသက်24နှစ်အရွယ်အမျိုးသား Rafa မျိုးဦးနီးမှာပြစ်ဒဏ်ခံရတာလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရ Ashraf El Quadra ကပြောပါတယ်။တောက်ဆန်ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းမှာလူပေါင်း130ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းလဲဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ Israel စစ်ဘက်ကတော့ပါလက်စတိုင်းထောင်ပေါင်းများစွာဟာတောက်ဆန်နေတုန်းကအကြမ်းဖက်ဆန္ဒပြပွဲတွေမှာပါဝင်ပြီးအကြမ်းဖက်လုပ်ရက်တွေအတော်များများကျူးလွန်ခဲ့တယ်လို့ပြောပါတယ်။ဆနာပြသူတွေဘက်ကနေအစ္စရေးစစ်သားတွေကိုလက်ပစ်ပုံးနဲ့ပစ်ခတ်ခဲ့တယ်လို့နေဆက်ကိုချိုးဖျက်ဖို့ပါလက်ဆန်တွေကကြိုးစားခဲ့တာမှလည်းအစ္စရေးတပ်ဖွဲ့တွေကခုခံဟန်တာခဲ့ရတဲ့အကြောင်းအစ္စရေးစစ်ဘက်ကထုတ်ပြန်ထားပါတယ်။အစံဖက်ဆနာပြသူတွေကိုတုံ့ပြန်တဲ့အနေနဲ့အထက်ရုံးနေနေရေးနီလန်းအများပြားသုံးခဲ့ရပြီးတော့အဲ့ဒီနီလန်းတွေနဲ့တွေမလုံလောက်တဲ့နေရာတွေမှာတော့တနက်နေ့ပစ်ခတ်နေနေတာတွေရှိခဲ့တယ်လို့စစ်ဘက်တင်ကြားချက်မှာဖော်ပြထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။လူငယ်ဘောလုံးသင်းဝင်12ဦးနဲ့သူတို့နီးပါးတူဝင်ရောက်သွားတဲ့ဒီထိုင်းနိုင်ငံလှိုင်ကူအတွင်းဘက်ပိုင်းမှာရင်းကုန်သမားတွေဟာဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။လူငယ်တဲ့သတင်းပတ်ကုံပိုင်းကသမ်လွန်ကူအတွင်းဝင်ရောက်သွားတဲ့နီးပါးပါဝင်အသက်17နှစ်ကနေ16နှစ်အတွင်းလူငယ်တွေနဲ့အခုဒီအဆက်အသွယ်မရသေးသလိုလှိုင်ကူအတွင်းမိုးရေတွေဝင်ရောက်နေတာကြောင့်ရှာဖွေဖို့လည်းအခက်တွေ့နေတာပါ။အခုခါမှာတော့ American Navy Seal အထူးတပ်ဖွဲ့ဝင်တွေဟာကူအတွင်းပိုင်းအတော်နဲ့တဲ့ကဒီလူငယ်တွေရှိမယ်လို့ယူဆထားတဲ့ဒီပုံတရံလှိုင်ကူလမ်းကြောင်းအနီးရောက်ဖို့နှစ်မိုင်လောက်သာလူတော့တယ်လို့ချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးနရွန်ဆက်အော်ဆော်တာနတ်ခွန်ကပြောပါတယ်အခုခါမိုးရသည့်ကာလဖြစ်တာကြောင့်မိုးဆက်တဲ့ရွာသွန်းနေပေမဲ့မြန်မာလောက်ဦးနိုင်ငံနယ်ဆက်နဲ့နီးတဲ့အဲ့ဒီဝင်ကဘာလှိုင်ကူတွေကရေတွေကိုရေဆုပ်ဆက်ဒါဇင်နဲ့ချီအုံပြုပြီးဆုတ်ထုတ်နေတာကြောင့်ရေကြဆင်းသွားပြီးတော့အခုလိုဝင်ရောက်နိုင်ခဲ့တာပါအခုသတင်းပတ်ထဲအဲ့ဒီနေရာကိုရင်ငုံရှာဖွေရေးသမားတွေရောက်ခဲ့ပေမဲ့လည်းဂူရဲစီဝင်လာတဲ့ရေတွေကြောင့်နောက်ကျောင်းပြန်လှည့်ခဲ့ရပါတယ်ခုနှစ်ရက်မြောက်ဆက်လက်ရှာဖွေနေရင်အားလုံးရဲ့ဆိုရင်မှုကတော့အဲ့ဒီလူငယ်တွေမှာဒီမီးအလင်းရောင်လည်းမရှိသလိုစားစရာလည်းမရှိတာပါကြောက်ကြိုကြောက်ကြားကကြာဆင်းလာတဲ့ရေဒါမှမဟုတ်ဝင်ပေါက်ကနေစီးဆင်းလာတဲ့ရေတွေကိုတောက်လို့ရပေမဲ့လေဒီရေတွေဟာအနီးနားကလေယာဉ်တွေကိုဖြတ်ပြီးတော့စီးလာတာကြောင့်ယောဂပိုးတွေဓာတုဓာတ်တွေပါလာနိုင်တာကိုပညာရှင်တွေကသတိပေးထားပါတယ်လူငယ်တွေဟာအားကစားသမားတွေဖြစ်တာကြောင့်တလကျော်လောက်အသာလေးနေနိုင်ပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိမှဖြစ်ကြောင်းထောက်ပြပါရယ်ထိုင်းနိုင်ငံချင်းရန်ခရိုင်ကအရှေ5မီတာကတိ5မိုင်လောက်ရှိတဲ့ကဘာလက်ခီးတွားများလက်ပက်လက်ရှိတဲ့မြေအောက်ကြောက်လိုင်ကူအတွင်းကိုလူငယ်ဘောလုံးသမားအဖွဲ့ဝင်တွေလွန်ခဲ့တဲ့သတင်းပတ်စနေနေ့ညနေပိုင်းကလေးကဝင်ရောက်လက်ပက်ရာကနေပြန်ထွက်မလာနိုင်ပဲပျောက်ဆုံးနေခဲ့တာပါခင်ဗျာ
တရုတ်နိုင်ငံလေပိုင်းကဝေပြေးလမ်းမကြီးတစ်ခုပေါ်မှာကုန်တင်ကားတစ်စီးနဲ့ခီးတဲ့တင်ပက်စကားတစ်စီးကောင်းရင်းဆိုင်တိုက်မိတာမှာသေဆုံးသူ18ဦးထိရှိပြီးတော့နောက်ထပ်14ဦးထိခိုက်ဒဏ်ရာရထားတယ်လို့ရဲတပ်ဖွဲ့ကဒီနေ့ပြောပါရယ်။ဘေကျင်းမြို့တော်တောင်ဘက်ဟျူနန်ပြည်နယ်မှာမနေ့ကြတာရင်းနေ့ညနေပိုင်းကဒီရင်တိုက်မှုဖြစ်ခဲ့တာပါ။ ရုပ်တံတွေရဲ့မှာတော့မိုးရင်နဲ့ချောနေတဲ့ဝီပီလမ်းမပေါ်မှာကားနှစ်စီးလုံးပြင်းပြင်းထန်ထန်ထိခိုက်ပျက်စီးနေတာတွေ့ရပါတယ်။ကားတစ်စီးကအလဲမှာပန်းချထားတဲ့ဆီကိုကျော်ပြီးဝင်တိုက်ခဲ့ပုံရပါတယ်။တရုတ်နိုင်ငံမှာအခုလိုပြင်းထန်တဲ့ရင်တိုက်မှုတွေဟာအများအားဖြင့်အချိန်လွန်ပေါင်းနေတာအနေရှိရကြော်တက်တာမျိုးကိုလှုပ်တာနောက်ကားတွေကိုဘေးကင်းလုံခြုံမှုရှိအောင်ပုံမှန်ထိမ့်သိမ့်ပြုပြင်မှုအားနေတာနဲ့ကားသမားတွေပင်ပန်းလွန်းတာတွေကြောင့်ဖြစ်လေရှိပါတယ်။တရုတ်နိုင်ငံမှာဒီရင်အသွာလာတွေနဲ့ပတ်သက်လို့ဘေးကင်းလုံခြုံမှုဆိုင်ရာတိုးတက်မှုတွေအများပြားရှိလာပေမဲ့လည်းနှစ်စဉ်ရင်မတော်တဆမှုတွေကြောင့်တိုက်ဆုံသူကတော့26,000လောက်ထိရှိနေဆဲဖြစ်ပြီးတိုက်ဆုံသူအများစုကလမ်းသွာလမ်းလာတွေစပိန်နဲ့မော်တော်ဆိုင်ကစီးကြသူတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရရှင်။
ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားပေါ်လွန်ပွဲတွေမှာ16သင်းရှုပ်ထွက်ပွဲစဉ်တွေကိုဒီကနေ့စကန်ကြရမှာပါ။နာမည်ကြီးအသင်းတွေဖြစ်တဲ့ပြင်သစ်နဲ့အာဂျင်တီးနား၊ဥရုဂွေးနဲ့ပေါ်တူဂီအသင်းတို့ဒီကနေ့စတင်ရှင်ပြိုင်ကစားကြမှာဖြစ်ပြီးမြန်မာစံတော်ချိန်ည7:00ခွဲမှတပွဲနဲ့ည12:00ခွဲမှတပွဲတနည်းနှစ်ပွဲကစားသွားမှာပါ။ပြင်သစ်ဟာအစောပိုင်းအုပ်စုပတ်လည်ပွဲတွေမှာနှစ်ပွဲနိုင်တပွဲတည်နေတဲ့အုပ်စုစီမှာ9မှတ်ရထားပြီးအုပ်စုဘူနေရာယူထားတာပါ။ဩစတြေးလျကို2-0နဲ့နိုင်ပြည်သူကိုတကူကိုမရှိနဲ့ဒိမက်ကိုတော့တရေကစားထားတာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကွန်အောင်နဲ့မခင်ဖြူတွေတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပြနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာမကြသေးခင်ရက်တွေကအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းဟာတိတိကျကျတက်သွားခဲ့ပေမဲ့ဘဏ္ဍာရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်တည့်ရက်ဖြစ်တဲ့ဒီကနေ့မှာတော့ဈေးအနည်းငယ်လျော့ချသွားပါတယ်ဒါပေမဲ့လည်းမြန်မာကျပ်ငွေဈေးကျဆင်းမှုတွေကိုဘလောက်အထိဆက်ထိန်နိုင်မလဲဆိုတာမသေချာတဲ့အတွက်စီးပွားရေးအခြေအနေတွေကိုရက်ခတ်လာမှကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြတာပါအဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှဖြစ်ပါတယ်
ဟုတ်ပါတယ်ဈေးကွက်ထဲမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလည်နှုန်းတိတိတသာတက်လာခဲ့ရကမနေ့ကဗန်မီပိတ်ချိန်မှာတော့အမေရိကန်ဒေါ်လာကို1400ကျပ်ကျော်အထိဈေးပေါက်ခဲ့တာပါဒါပေမဲ့လည်းမနေ့ကငွေကြေးဈေးကွက်ကသူတွေဘဏ်လုံငန်းရှင်တွေအပါအဝင်စီးပွားရေးလောကကသူတွေနဲ့အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ဒီကနေ့ငွေလဲနှုန်းဟာကျပ်ငွေ20လောက်အထိရော့ကျသွားခဲ့တယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။အမလေးရပါတော့ကြာနေရတော့ဒီမနေ့ပိုင်းမှာတော့ဝေလဲတဲ့လူတွေကိုစီဝေးခေါ်ရပါတော့။နေရင်းမင်းကတော့ပန်းလုံငန်းလုပ်တဲ့လူတွေကိုစီဝေးခေါ်ရပါတော့။အမလေးကတော့သူတို့ခေါ်ပြီးဆွေးနွေးတဲ့အချိန်မှာတော့ဒေါ်လာကြီးကတော့ဒီခုနပြောတဲ့ဒီအမြင်သေးလို့အဝေးသေးလို့ခေါ်တဲ့ဒေါ်လာကြီးကတော့ကျပ်20လောက်ပြန်လေးကျသွားတယ်ပေါ့နော်။ Innovation လုပ်တော့တော့စီဝေးခေါ်တော့တွေ့တော့ကြာနေတာ။အဲဒီ effect ကတော့ဒေါ်လာလေးကနေပြန်ပြေသွားတော့ပေါ့နော်။
ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုတွေမတိမငြိမ်ဖြစ်ရတာကတော့ပြည်ပကငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုတွေကြောင့်သာမကပြည်တွင်းကအခြေအနေတွေနဲ့လည်းဆက်နွယ်နေတယ်လို့ကမ္ဘောဇာဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးသန်းလွေကပြောပါတယ်
ဒီဒေါ်လာဈေးတက်တဲ့အကြောင်းရင်းထဲမှာတော့အခြေခံအကြောင်းရင်းတွေတော့ရှိတယ်ပေါ့လေဥပမာဆိုရင်ဟလာတူရစ်ဆရာမဝင်လာတော့ဘူးတူရစ်ဆရာအဝင်နေတိတ်နေလာတော့အဲ့ဒီမှာလည်းဒေါ်လာ supply ကနေသွားတာပေါ့နော်ရောက်လာနေသွားတယ်အဲ့ဒါလည်းတစ်ချက်ပါတော့ပေါ့တော့ FDI လည်းအချင်းလောက်မတက်လာတော့အဲ့ဒါလည်းတစ်ချက်ပါလားပြည်နော်ဟု
တ်ကဲ့ပါ
ဟိုဒါတွေကအကုန်လုံးကဟိုတူရီဇင်နဲ့လည်းညွယ်တယ်နောက်တစ်ခုက investment နဲ့လည်းညွယ်တယ်နော်အဲနောက်တစ်ခုကပြည်ပပုဂ္ဂိုလ်အနေနဲ့ဆိုရင်လည်းဥမာဆိုပါစို့အစဲမျိုးစုံကားရယာအိန္ဒိယနိုင်ငံတော်လေးရောင်းလာတာပေါ့အခုအိန္ဒိယကတိတ်ပြီးတော့မဝယ်တော့အဲ့ဒီမှာပေးစီတွေလည်းထိုးကြတော့အဲ့ဒီမှာလည်းဟိုနိုင်ငံခြားသုံးငွေရဖို့အလားလားဒေါ်လာတွေရဖို့အလားလားတွေကပြန်ပြီးတော့ရှော့ကြသွားတဲ့သဘောရှိတာပေါ့ဒါတွေအကုန်လုံးကအကြောင်းနေရာဆုံသွားတဲ့သဘောရှိတယ်နော်ဟာလာဒီဟိုစိတ်ကစားတာလည်းတစ်ချက်ပါလား
ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ဒေါ်လာဈေးနှုန်းအရန်မြင့်တက်သွားပြီးငွေလဲနှုန်းကမငြိမ်မသက်မှုတွေနဲ့ကြုံရတဲ့အတွက်လုပ်ငန်းရှင်တွေအခက်ကြုံရသလို73စီနဲ့စားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလို့နောက်ဆက်တွဲရိုက်ခတ်မှုတွေလည်းရှိခဲ့ကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ဒီအတွက်လည်းပြည်တွင်းစီးပွားရေးမှာရေကန်မြေကန်ကောင်းတွေလိုအပ်နေတယ်လို့လည်းပို့ကုန်တွင်းကုန်စီးပွားရေးလုပ်ငန်းရှင်ဒေါက်တာသုထွန်းကပြောပါတယ်ရေရှည
်ရတာဟိုထုံးစံတိုင်းကို export ပဲကျွန်တော်အားကုန်လို့ရမှာပေါ့နော် export နဲ့ import မှာကျွန်တော်ကကုန်တွေလုံငွေကြရင်တော့ဘာသာရေးကြက်လာတဲ့သဘောရှိတာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီမှာဖြစ်နေတာကဒီတရုတ်နယ်စပ်ကငွေဝင်တာများတယ်လေကျွန်တော် export ကတရုတ်နယ်စပ်ကိုသွားတာကျွန်တော်တို့အတွက် surplus ဖြစ်တယ်ပို့နေရပေါ့နော်ဒီ normal trade ရဲ့ size အဲ့ပို့နေရဲ့ယွမ်ငွေကြီးဟိုဒီဘက်ပြန်နေစီးစင်းအောင်လုပ်ဖို့အတွက်အစိုးရနဲ့ငွေငွေတစ်ခုပံ့ပိုးဖို့လိုတယ်သူအဲ့အနေဒီဘက်ကိုလွှဲတဲ့နေရာမှာပို့တာပို့ချန်ရဲ့ကျွန်တော် export ရတဲ့ယွမ်ငွေကြီးကိုပမာပြည်ကနေပြီးတော့ပြန်ပြီးတရားဝင်ငွေဖြစ်အောင်လုပ်တဲ့စနစ်ကိုမပေါ်သေးဘူးပေါ့နော် အဲ့ဒီအပေါ်လုံးနိုင်တော့တယ်ဒါရေရှိမှာ cash flow တော့မှန်သွားနိုင်တဲ့နေတာရှိတော့ဘူး
လက်တလုံးမြန်မာနိုင်ငံရဲ့စီးပွားရေးမှာတော့ပြည်ပကိုကုန်တင်ပို့မှုထက်ပြည်ပကတင်သွင်းမှုတွေများနေတဲ့အတွက်လဲစီးပွားရေးမှာဘန်းမများတဲ့အခြေအနေတွေနဲ့ကြုံနေရတယ်လို့စီးပွားရေးဇိုင်းဝဲကထောက်ပြကြပါတယ်။ပြည်ပကိုချိတ်ဆက်လုပ်ကိုင်ရတဲ့လုပ်ငန်းတွေမှာအခုလိုငွေကြေးလဲလှယ်မှုတွေကြောင့်ရိုက်ခတ်မှုတွေကြုံရတဲ့အခါမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိန်းချောင်းပေးနိုင်တာတွေရှိတယ်လို့ဘန်ဒါရေးလုပ်ငန်းရှင်ဦးတန်းလွင်ကပြောပါတယ်
။ဒီဒေါ်လာဈေးတက်တယ်ကျတယ်ဆိုတာဒါဟိုတွင်လေ supply and demand လေဝလာရောင်းလာရဲ့ကိုချက်တယ်နော်။အဓိကအဲ့ဒါပဲအဲ့တော့ဒီဝင်လောင်းရောင်းလာဖြစ်တဲ့အတွက်ဒါတမားပြည်တော်နိုင်ငံခြားမှာဆိုရင်တော့တို့ဟလာဒူဘာနီယာနေတစ်ဆက်ပါလေဒူဘာနီယာနေဘာလို့လဲဆိုတော့ဟိုပြန်ထုတ်ရောင်းတာပေါ့နော်စပလိုက်များလာတာပေါ့နော်ဟိုဒီကဘာဒီကတော့ဘူဘာကတော့ဒူဘာကြည့်ရတာဟောနည်းလို့လာတော့မပြောတာဘူးနောက်တစ်ခုကလည်းဒီမှာတည်တွင်းမှာလည်း point chain market ကလည်းပြည်ပြင်းမဖြစ်လာသေးတော့လေအဲ့ဒါလည်းဒီကြောင်းပါတာပေါ့ market ဒါပြည်ပြင်းချက်လိုက်တော့ပြန်တာမရှိဘူး
ကျမအစိုးရကတော့စီးပွားရေးပြည်ပြည်ပြောင်းလဲမှုအစီအစဉ်တွေရဲ့ဒစိတပိုင်းဖြစ်တဲ့ဘန္ဒာရေးလုပ်ငန်းတွေမှာအပြောင်းလဲတွေလုပ်သွားဖို့ကတိပြုထားပါတယ်။ဘန္ဒာငွေကြေးခန္ဓာမှာဆိုရင်လည်းပြည်တွင်းဘန်တွေနိုင်ငံတကာကုန်သွယ်မှုတွေကြောင့်ငွေလွှဲပြောင်းမှုတွေနဲ့လဲလှယ်မှုတွေပုံမတော်လက်မြန်ဆန်အောင်စီစဉ်ဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ရှင်
။မဆူမွန်တင်ပြသွားတာပါ။အခုတော့ထိုင်းခက်ကရွှေပြောင်းအလုပ်သမားတရင်ဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံတွင်ကနိုင်ငံခြားသားအလုပ်သမားတွေမတ်ပုံတင်တဲ့ရက်နောက်ဆုံးရက်မှာတော့မြန်မာ၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံခြားသားရွှေပြောင်းအလုပ်သမားတွေမတ်ပုံတင်ဖို့စီးရင်တွင်းသားတဲ့အထက်ကလူပေါင်း1400ကျော်ကျန်နေသေးတယ်လို့ထိုင်းအာဏာပိုင်တွေကပြောပါရယ်ဒီထဲမှာမြန်မာ2000ကျော်ပါတယ်လို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့တာပါဒီအကြောင်းအသေးစိတ်ကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ
်ထိုင်းနိုင်ငံတွင်းမှာဂျွန်လ30ရက်နေ့နောက်ဆုံးထားပြီးအထောက်ထားလက်မှတ်တွေအပြီးစီးဆောင်ရွက်ဖို့အတွက်ထိုင်းဆိုရရဲ့သတ်မှတ်ထားတဲ့ကာလဟာဒီကနေ့ညမှာပဲကုန်ဆုံးတော့မှာဖြစ်ပါတယ်ဂျွန်လ30ရက်နေ့မနေ့ပိုင်းဒီကောက်ခံထားတဲ့စီးရင်ရဆိုရင်အထောက်ထားလက်မှတ်လုပ်ဖို့ကြံနေသေးတဲ့သူမြန်မာ2000ကျော်ရှိနေသေးတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ
်ဟိုပါပေါ့သတ်မှတ်တဲ့အချိန်တော်တွင်းမှာဟိုအလုပ်လို့မပြီးတဲ့လူတွေပေါ့အဲ့ဒါဒီနေ့မနေ့ကစီးရင်မှာသူတို့ကဟိုအဲ့ဒီ14000ကျော်ကျော်ပေါ့အဲစီးရင်ထွက်လာတာပေါ့အဲ့လူတွေကဒါမဲ့ဒီနေ့ကတော့နောက်ဆုံးဒီနေ့တော်တင်မှာတော့ဘယ်လောက်ပြီးမလဲတော့မပြောတတ်ဘူးပေါ့နော်အဲ့တော့အဲ့လူတွေကသူတို့ကဒါပြန်ဖို့ခံရမှာပေါ့နော်တရားမွန်ဖြစ်သွားပြီပေါ့မြန်မာ2000ကျော်ပဲအမဒီနေ့ဟိုဟာဘယ်လိုခေါ်မလဲဆိုတော့မိုးထုတ်တဲ့တိတော့သူတို့လုတ်ပြီးမှထင်တယ
်အဖမ်းစီးတွေကိုဇူလိုင်လ10ရက်နေ့ကနေစတင်တော့မှဖြစ်တဲ့အကြောင်းထိုင်းအစိုးရကဇွန်လ9ရက်နေ့ကတည်းကထုတ်ပြန်ထားတာပါဇွန်လထဲမှာပဲခရိုင်ပြည်နယ်မြို့နယ်အသီးသီးကရက်ွက်တီထဲမှာရှိတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့စီးရင်ပေးသွင်းဖို့အတွက်နှိုးဆော်မှုတွေလုပ်ခဲ့တာပါမကြခင်မှာလူဝင်မှုကြီးကြပ်ရေးဌာနကနေဦးစီးပြီးလိုက်လံစစ်ဆေးတော့မှဖြစ်တယ်လို့လည်းအသိပေးထားပါတယ်တချို့နေရာတွေမှာတော့အိမ်တအိမ်မှာလူတွေဘယ်နှယောက်နေတယ်လဲဆိုတာနဲ့မိသားစုလိုက်ရဲ့ဓာတ်ပုံမှတ်တမ်းတွေကိုပါရယူပါတယ်မြန်မာနိုင်ငံသားတိတ်နေချီရှိတဲ့မဲဆောက်မြို့မှာတော့မွတ်စလင်တွေအများစုနေထိုင်ရာရက်ွက်တွေတန်းရားတွေကိုအဓိကထားစစ်ဆေးနေတာကိုလည်းတွေ့ရပါတယ်အခုဆိုရင်အလုပ်သမားတွေကိုအထောက်ထားတွေသာမကသတ်မှတ်ထားတဲ့နေရာမဟုတ်ဘဲတခြားနေရာတိုင်းမှာတွေ့မယ်ဆိုရင်ဧည့်သည်မတိုင်ထားဘူးဆိုရင်အရေးယူခံရမယ့်အခြေအနေရှိတယ်လို့လည်းဦးမင်းဦးကပြောပါတယ်
။ဧည့်သည်ကိစ္စပါလာပြီ။ကိုကကိုနေတဲ့နေရာလေးကြောက်အဲတိကျပေးရမယ်လေ
။
အဲဒါမပေးထားဘူးဆိုလို့ရှိရင်လာပြီးတော့လောင်းကားဆီလို့တွေ့ရင်အဲဒါစက်တနာရှိတယ်
။ထိုင်းနိုင်ငံမှာတော့ရှေ့ပြောင်းလို့သမားတရားဝင်ကတရားမဝင်ပါသုံးတန်းထက်မနည်းရှိနေပြီးအထောက်ထားလက်မှတ်လုပ်သူကတော့တတန်းကျော်ပဲရှိပါတယ်။နောက်ထပ်လည်းနေစဉ်နဲ့အမျှထောင်ကနန်းလောက်နေဆက်ဖြတ်ကျော်ဝင်လာနေသေးဖြစ်ပြီးလောက်ဝကရဲ့စီးရင်နေရနေစဉ်ရာကနန်းလောက်ပဲပြန်သွားကြတာရှိတယ်လို့လည်းပြောဆိုကြပါတယ်ရှင
်။ထိုင်းမှာစီးရင်တွင်မှုကြံနေသေးတဲ့အလုပ်သမား14000ထက်ကမြန်မာ2000ကျော်ကြံနေတဲ့အကြောင်းမှအေးအေးမှသတင်းပေးပို့သွားတာပါ။ခုတော့ထိုင်းနိုင်ငံကိုတခုတည်းပြောင်းနေတဲ့အကြောင်းသားရှာဖွေရေးသတင်းပဲဆက်ရအောင်ပါ။ထိုင်းနိုင်ငံမြောက်ပိုင်းကမြန်မာနဲ့နေချင်းဆက်ဆံနေတဲ့ချင်းရိုင်ခရိုင်ထက်က9မိုင်ကျော်ရှိတဲ့တဘာဝကြောက်လိုင်းကူကြီးတခုထဲကိုပြီးခဲ့တဲ့စနေနေ့ကတည်းကဝင်သွားပြီးပျောက်နေတဲ့ကြောင်းသားဘောလုံးအသင်းဝင်12ယောက်နဲ့ဤပြဆရာတယောက်တို့ကိုထိုင်းအစိုးရကရှာဖွေကယ်ဆယ်နေတာအခုဆိုရင်တပတ်ရှိသွားပါပြီ။ရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာနိုင်ငံတကာကလည်းပါဝင်ကူညီလာသလိုလူထုရဲ့ပူးပေါင်းပါဝင်မှုကလည်းတိုးလာနေပါတယ်။ဒီအကြောင်းလိုင်းကူရှိရာကနေသတင်းပေးပို့ထားတဲ့ Steve Stanford ရဲ့သတင်းလွှာကိုအခြေခံပြီးတော့ကျွန်မကပဲစူးစီးတင်ပြလိုက်ပါတယ်။
ထမ်းလုံနန်းနွမ်းတဘာဝလိုင်ငူကြီးဟာနေတိုင်းမို့အဆက်မပြတ်ရွာသွန်းနေတာကြောင့်ကူထဲမှာရေတွေတက်လာပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေထင်းတဲ့လောက်ခရီးမပေါဖြစ်နေရပါတယ်။ကူထဲဝင်သွားခဲ့တဲ့ကျောင်းသားတွေဟာအသက်17နှစ်ကနေ16နှစ်ကြာဖြစ်ပြီးသူတို့ရဲ့နှီးပြကလည်းအသက်25နှစ်သာရှိပါသေးတယ်။ Akuni Pepo Yalare Pacific Data Saya American Sip Pegale, Gurema Pay Minija Kalirigo Miansong Keto Nabo, Chinan Jeshid and Nilan Pangong Sharp in Nirava. Amat Toyang Azaton, a two sisy tapwe Bomuji, Jessica Tedka Akuro Piawale.
The rain is unpredictable, but then you also have the human element, 24-hour operations.
Bochiniga Kamayaka Tedka Bime, Luyane Lunanale Shivare, Nasalina Ipello, Manamani, Lokani Jarava. Tai Suya Tawi Shiri, a two Buba Lokani Dario, Kese Longama Lavi Kuni Lokai Pini Jare, Sirena Unanigo Miara, Amakamave.
Shall we get the lone near my young lare, Luo Gigale, tenate at Nit Dula Nibiro, Chapio Germany, Lucianigale, Mialavare, Asata Labiro, Chapio Binide, see the now one at the Upide, Tainumu, Banya, Kong, Jadiga, Taimada, Nekulu, Piovare. ชุดนี้ที่จะไปปฏิบัติหน้าที่ค้นหาทางภายในจนกระทั่งที่กูเริ่มมาทวนในเรื่องกูเริ่มวันที่ชอบไปเกเรเล่าเนี่ยด้วยอาชีพเราคุณยิ่งชอบอยู่จิ้งเวชมาเลยแรงกูแท้ก็ยืนอันยันสู้ทุนในบทด้วยยิ่งสู้เสียจริงก็ต้องอยู่จาระค่ะด้วยจงมีจาระลู่ตะโชเลยทั้งยารียาแค่จาระบ้าเกเรเร่ชิเมลูอยู่สายเลยยิ่งไม่ยอดเนี่ยยาวขานี้ต้องกิโลเมตรกว่าแล้วกูทั้งยีตากายิงอุตมารียาวแค่ไปมาเลยโมมีอาบิโอเจริทัดแต่ละเรื่องด้วยนับยันเลยแค่ระบ ဲ့ကုရဲမှာဆက်ပြီးတော့အသက်ရှင်နိုင်မှမလားဆိုတဲ့စိုးရိမ်မှုတွေကလည်းတိုးလာနေတာပါပြောင်းနေတဲ့ကလေးတွေထဲက6ယောက်ကိုစာတင်ပေးခဲ့တဲ့ကျောင်းဆရာချီချူပွန်ဖယားကလည်းသူ့ကျောင်းမှာဆူတောင်းပေးနေတဲ့ကြောင်းအခုလိုပြောပါတယ
်
ကျွန်တော်ကျောင်းကကျောင်းသူကျောင်းသားတွေကိုလည်းကြောက်နေတဲ့ကလေးတွေအတွက်ဘုရားရှိခိုးတရားထိုင်စူတောင်းပေးတာတွေတယောက်နဲ့တယောက်အားပေးတာတွေလုပ်ခွင့်ပြုထားပါတယ်
။ရှာဖွေကယ်ဆယ်ရေးလုပ်ငန်းကိုတရုတ်၊ဩစတြေးလျ၊ဂျပန်နဲ့ဗြိတိန်နိုင်ငံတို့ကလည်းပါဝင်ကူညီနေတာပါ။ကုရဲကကလေးတွေကိုပြန်တွေ့တဲ့အခါဒဏ်ရာရနိုင်ရင်အများဆုံးကဲထုတ်ကူတာပေးနိုင်ဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့ထိုင်းစစ်သားတွေကလည်းဒီကနေ့လေ့ကျင့်ခဲ့ကြပါသေးတယ်။ဂူခေါင်မိုးဘော်ကပတ်ကြအဲ့တွေကနေတောက်ရီစားစရာဆေးဝါးနဲ့တံမီးတွေပါတဲ့အထုပ်တွေကိုလည်းလိုက်ချပေးထားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒီရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာမြန်မာအစိုးရဖက်ကလည်းပါဝင်ကူညီလုပ်ကိုင်နေတာဖြစ်ပါတယ
်။ဆရာရှင်များရှင်ဒီကိစ္စနဲ့တွေ့ဖြစ်ပွားခဲ့တဲ့လူခုရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတစ်တချို့ကိုမကြခင်ရက်ပိုင်းတုန်းကပဲချမှတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာရဲ့တန်ခတ်ရေးယူမှုတွေကရခိုင်ပြည်နယ်ရေးအချက်တဲကိုကင်တွယ်ဖြေရှင်းရမှာဘယ်လောက်ထိထိရောက်တဲ့ဖြေရဖြစ်လာနိုင်ပါလဲ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်ပါသလား။တိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲ။သောတာရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလမ်းမစီရင်းညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဆုတောင်းပါရစေ
။ VOA American အသံရဲ့တိုက်ရိုက်လေးလိုင်းစနစ်ခန့်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ကမ္ဘာဘောလုံးပွဲအကြောင်းသတင်းဆောင်ပါဖဲဆက်ရအောင်ပါ။ရုရှားနိုင်ငံမှာလက်ရှိကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲတွေမှာအနိုင်ရမဲ့သူတွေကိုတရိတ်ဆန်တွေနဲ့ခံမှန်းနေကြပါတယ်။သူတို့ခံမှန်းတာဘယ်လောက်မှန်းတယ်ဆိုတာကိုစာဒီဝစ်ကိုစကီကတင်ဆက်ထားပါတယ်။ကိုငင်းချန်းကဆက်ပြီးတော့ပြောပြမှာပါ
။ချင်းသေးတွေကြားတွေဝက်ဝင်တွေနောက်ပြီးဒီမီယာကက်တက်တဝါလေးတွေသူတို့အားလုံးဘောလုံးတော့ကစားဘူးမှမဟုတ်ပါဘူး။ကမ္ဘာဖလားဘောလုံးပွဲလည်းကြည့်ဘူးမှမဟုတ်ပါဘူး။ဒါပေမဲ့သူတို့အားလုံးဒီပွဲကိုအာရုံရောက်နေပါတယ်။ဘာလို့လဲဆိုတော့ဒီတက်တော့အကောင်အကြီးအသေးတွေအားလုံးကမ္ဘာဖလားဘောလုံးပွဲတွေရဲ့ရလက်ကိုခံမှန်းနေကြတာပါအများဆုံးသုံးတဲ့နည်းကတော့နိုင်ငံတွေရဲ့အလံစိုက်ထားတဲ့အစာကွက်နှစ်ခွက်ချထားပြီးရှေ့ပြစ်ဟောမဲ့တိရိစ္ဆာန်ကရွေးရတာပါပထမဆုံးအရွေးခံရတဲ့အစာကွက်ကိုနိုင်မဲ့အသင်းအဖြစ်ခံမှန်းကြတာပါချစ်စရာကောင်းတဲ့တိရိစ္ဆာန်တွေအပါအဝင်ထူးဆန်းတဲ့ရှေ့ပြစ်ဟောတိရိစ္ဆာန်တွေလည်းပါဝင်ပါတယ
်ကတောက်ကျွန်တော်စဝစ်တူပိုက်
ဒီနေ့ရှေးပြည်ဟောမဲ့အကောင်ကတော့ကြံ့တူတော်ဖြစ်ပါတယ်သူကတောင်အမေရိကတိုက်ဘရာဇီးကလာတာပါဒီကောင်လေးကဆုံးဖြတ်မှာပါဒီနေ့တော့ဆွီဒင်နိုင်မယ်လို့သူခန့်မှန်းထားပါတယ် ဒါပေမဲ့လည်းကိုယ့်ရဲ့အိမ်မွေးတလေးဆန်နဲ့ဘောပွဲရလက်တွေကိုမခံမှန်းခင်တတိထားရမှာကသူတို့ရဲ့ခံမှန်းချက်တွေဟာခေါင်းပတ်နှံတလောက်ပဲမှန်တယ်ဆိုတာပါဆိုလိုတာကမှန်မှု90ရာခိုင်နှုန်းပဲရှိပါတယ်စတက်ဂတ်တလေးဆန်ယုံမှာရှိတဲ့ဇယ်လာဆိုတဲ့စင်ကလေးကတော့ဂျာမနီနဲ့မက္ကဆီကိုကိုတရေကြမယ်လို့ခံမှန်းခဲ့ပါတယ်စပါတက်ဆိုတဲ့လီမာမြောက်ကလေးရွေးတဲ့အတင်းလဲရှုံးသွားပါတယ်ဒီမွန်ဆိုတဲ့မီယာကက်လဲမှားခဲ့ပါတယ
်ကျွန်တော်တို့အတိတ်ပဲကောက်လွဲတယ်လို့ထင်တယ်ကျွန်တော်မှမိတော့ဆိုရင်ဂျာမန်အစာကွက်ကိုသွားခဲ့တယ်နောက်မက္ကဆီကိုကွက်ကိုသွားပြီးအစာကိုဖွင့်စားခဲ့တာဗျဒါကြောင့်ကျွန်တော်တို့အတိတ်ပဲကောက်မှားသွားတာ
ပါအတိတ်ပဲကောက်လွဲတာပဲဖြစ်ဖြစ်ဒီနှစ်ခံမှန်းချက်တွေမှာတော့အသားစားတဲ့တလိဆိုင်တွေခံမှန်းတာကအရွက်စားတဲ့ကောင်တွေခံမှန်းတာထက်ပိုပြီးမှန်းနေပါတယ်ရုရှားကနားမကျတဲ့အခီလီဆိုတဲ့ကြောင်လေးကအ ਨੇ စုံအုပ်စုအဆင့်ပွဲစဉ်၄ပွဲလောက်မှန်အောင်ခံမှန်းနိုင်ခဲ့ပါတယ်။စိန့်ပီတာစဘတ်ဟာမစ်ဒိတ်ပြတိုင်းမှာနေတဲ့ဒီကြောင်လေးဟာခြေပြေဟောနိုင်စွမ်းရှိတယ်လို့တချို့ကလည်းယုံပါတယ်။
We are assured that
သူမှာထူးခြားတဲ့စွမ်းရည်ရှိတယ်ဆိုတာသိကြပါတယ်။နားမကျတဲ့အတွက်လည်းတခုခုထူးထူးခြားခြားပိုရမယ်လို့ထင်ပါတယ်။ဒါကသူ့ရဲ့ပါရမီပါပဲ
။ဒါပေမဲ့တချို့အသားအစာတတ္တဝါတွေခံမှန်းချက်လွဲတာမျိုးလည်းရှိပါတယ်။ရုရှားကဘင်္ဂလားကျောင်းဟာဟူရူကွေးနဲ့ကန်တဲ့ပွဲမှာရုရှားနိုင်မယ်လို့ခန့်မှန်းခဲ့ပါတယ်။ဒါပေမဲ့အဲ့ပွဲမှာရုရှားက၃ဂိုးဂိုးမရှိနဲ့ရှုံးသွားခဲ့တာပါ။ဒါကလည်းအင်ရှင်အသင်းကိုအားပေးတဲ့တခြားပရိသတ်တွေလိုပဲကိုဖြစ်စေချင်တာကိုပဲခန့်မှန်းခဲ့တာဖြစ်နိုင်ပါတယ်ခင်ဗျာ။
ကိုငင်းချမ်းတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်မှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပို့ထုတ်လင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာထဲမှာကျေမွေးရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ခရော့ချန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကိုအောင်ကပြောပြပေးပါအောင
်။မန္တလေးပြည်ရင်းစစ်ဆုံးသက်ဖို့ကြိုးပမ်းအားထုတ်မှုအနေနဲ့တောင်စီရန်နိုင်ငံပြစ်ခတ်ရေးဆွေးနွေးသဘောတူညီမှုတောက်ကြနေညတကောင်ရံမှာစတင်ခဲ့ပါတယ်။သမရဆယ်ဗာကီယာနဲ့အတိုက်ခံကောင်းဆောင်ရီယက်မာချာတို့ဟာနှစ်နှစ်အတွင်းပထမဆုံးအချိန်အနည်းနဲ့မြန်မာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ထားဝစဉ်ပြစ်ခတ်ရေးဆွေးကြဖို့သဘောတူခဲ့ကြတာပါ။သူတို့နှစ်ဦးကြားဒီကနေ့စနေနေ့အထိဒီနိုင်ငံရေးအရာသဘောတူညီမှုမရဘူးဆိုရင်တော့ကုလသမဂ္ဂရဲ့ဒီပိတ်ဆို့တန်ခတ်မှုနဲ့လက်နက်ရောင်းချတည်မှုရဆဲခံရမယ့်အခြေအနေကိုရင်ဆိုင်ရမှာပါ။အရင်တုန်းကလည်းငြင်းငြင်းရေးအတွက်သဘောတူညီခဲ့ကြပေမဲ့အချင်းချင်းပြည့်ရင်းခဲ့တယ်လို့လွန်ခဲ့တဲ့ဒီဇင်ဘာလကပြစ်ခတ်ရေးဆွေးနွေးသဘောတူညီချက်ဟာလည်းနိုင်ငံပိုင်းသာခံခဲ့တာပါ။ဆူဒန်နိုင်ငံကနေလွတ်လပ်ရေးရပြီးနောက်နှစ်နှစ်ကြာပြည်တွင်းစစ်အတွင်းလူရဲတောင်းတဲ့ချီတည်ဆုံးခဲ့တာကြောင့်1994ခုနှစ်ကရဝန္ဒါလူမျိုးရုံးတပ်ဖြတ်မှုကြီးဖြစ်ပွားပြီးခဲ့ရဆိုရင်ဒါဟာအာဖရိကမှာလူအသေးပြောက်အများဆုံးဖြစ်ပါတယ်။ဒါပြင်တန်းတဲ့ချီရဲ့လူတွေလည်းဘေးရောဂါမျိုးစုံရင်ဆိုင်နေရပြီးတော့တခြားကိစ္စရပ်တွေအပါအဝင်အဲ့ဒီလူတွေကိုအကူအညီပေးနိုင်ဖို့အခုလိုညီညီရေးသဘောတူညီချက်တွေချုပ်ဆိုခဲ့တာလည်းဖြစ်ပါတယ်။ဤစရာဟာတာအကြောင်းအရာအစီအစဉ်လေးတင်ဆက်ခဲ့သူတူဟာသမရအင်ဗီရိုကိုဖုံးဆက်ခဲ့ပြီးတဲ့နောက်နှစ်နာရီလောက်ကြာမှာတော့သူကိုသမရဒေါ်နယ်ထရမ့်က Air Force One လေယာဉ်ပေါ်ကနေဖုံးပြန်ခေါ်ဆိုခဲ့တယ်လို့ဆိုပါတယ် John Melendez ကသူဟာ New Jersey ပြည်နယ်က Democrat ထက်လွတ်တော်အမတ် Bob Menendez ဖြစ်ကြောင်းအင်ဗီရိုကိုဖုံးဆက်နောက်ပြောင်ပြောဆိုခဲ့တာပါ Trump နဲ့သူဟာ Radio အစီအစဉ်တွေမှာအချိန်20ထက်မနည်းစကားပြောဘူးကြပေမဲ့သူ့အတန်ကို Trump ဟာမမှတ်မိပဲလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံရေးသမားတွေလက်ဆားမှုအကြောင်းတွေပြောဆိုခဲ့တယ်လို့ဆိုပါရခင်ဗျာ
။တရင်အချင်းချက်ကိုကောင်းအောင်ပြင်ညာပေးခဲ့တော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မကမှဆုံမဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00ချိန်လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလမီတာ190 kHz 1505တို့ကနေတည်းထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.
Thank you.